မြန်မာပါဝင်နိုင်ငံပေါင်း16နိုင်ငံကိုကမ္ဘာမှာအဆိုးအဆုံးဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုနိုင်ငံတွေအဖြစ်မနေ့တနင်္လာနေ့ကထုတ်ပြန်တဲ့ USCIRF နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေးအမေရိကန်ကော်မရှင်ရဲ့2019ခုနှစ်အစည်းအဝေးစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာလူမျိုးစုအလိုက်ရှင်လင်းဖယ်ရှားမှုထိဖိနှိပ်ညှဉ်းပန်းမှုတွေကျူးလွန်ခဲ့တဲ့လောရက်မှာတာဝန်ရှိသူတွေကို ICJ နိုင်ငံတကာတရားရုံးတင်အရေးယူနိုင်ဖို့ဒီနှစ်အစည်းအဝေးမှာအကြံပြုထားတဲ့အကြောင်းကော်မရှင်နာက VOA ကိုပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်ရင်ချင်းနိုင်ငံကပြောပြပေးပါအောင်ရှင
်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေးအမေရိကန်ကော်မရှင် Yusuf ဟာအမေရိကန်အစိုးရရဲ့မူဝါဒချမှတ်ရေးဆိုင်ရာအကြံပေးအဖွဲ့ဖြစ်သလိုဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီကြီးနှစ်ခုလုံးကအဆိုပြုထားသူတွေနဲ့ဖွဲ့စည်းထားတဲ့လွတ်လပ်တဲ့အစ်မြင့်စုံစမ်းရေးကော်မရှင်ဖြစ်ပါတယ်။ကမ္ဘာနိုင်ငံအသီးသီးမှာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံတွေကိုစောင့်ကြည့်စုံစမ်းပြီးနှစ်စဉ်အစည်းအဝေးစာထုတ်ပြန်နေရမှာ2019ခုနှစ်အစည်းအဝေးစာအတွက်ကမ္ဘာမှာအဆိုးရွားဆုံးဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုနိုင်ငံတွေတဲ့မြန်မာအပါအဝင်နိုင်ငံပေါင်း16နိုင်ငံကိုဖော်ပြထားပြီးအထူးစိုးရိမ်ဖွယ်ရာနိုင်ငံတွေစီးရင်တရားဝင်ဖြစ်သတ်မှတ်ထားပါတယ်မြန်မာနိုင်ငံကိုအထူးစိုးရိမ်ဖွယ်ရာနိုင်ငံစီးရင် CPC မှာသတ်မှတ်ဖော်ပြရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ Yusuf Commissioner Gail Machine က VOA ကိုအခုလိုရှင်းပြပါတယ
် Well actually the State Department has designated Burma a CPC ever since 1999 and then again
ဒီရမ်းမှာတော့1999ခုနှစ်ကတည်းကစပြီးအမေရိကန်နိုင်ငံသားရေးဌာနကနေမြန်မာနိုင်ငံကိုအထူးစိုးရိမ်ဖွယ်ရာနိုင်ငံစီးရင် CPCS မှာထည့်သွင်းသတ်မှတ်ခဲ့သလို2018ခုနှစ်နိုဝင်ဘာလထုတ်ပြန်တဲ့အစည်းအခမ်းအစာမှာလည်းဆက်ပြီးဖော်ပြခဲ့ပါတယ် USCIRF အနေနဲ့လည်း2019ခုနှစ်အတွက်မြန်မာနိုင်ငံကိုဆက်လက်ပြီး CPCS စီးရင်မှာထည့်သွင်းသတ်မှတ်ဖို့အကြံပြုထားပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဟာအစိုးဘက်လမ်းကြောင်းကိုဥတည်နေပါတယ်ပြီးခဲ့တဲ့နှစ်ကဆိုရင်အထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေအပေါ်ရက်စက်ကြမ်းကြုတ်မှုတွေဖြစ်ခဲ့တာနဲ့ပတ်သက်လို့မြန်မာအစိုးရစစ်တပ်နဲ့တခြားအဖွဲ့အစည်းတွေကနေတာဝန်ခံမှုတာဝန်ယူမှုလုံးဝမရှိတဲ့အပြင်ဒီလိုမကျူးလွန်ခဲ့ပါဘူးလို့လည်းသူတို့ကငြင်းဆန်နေတာဖြစ်ပါတယ်လူ့အခွင့်အရေးဘာသာရေးအရာခွဲခြားဖိနှိပ်ခံရသူတွေအတွက်တရားမျှတမှုရဖို့ဆိုတာမျှော်လင့်ချက်အနည်းငယ်ပဲရှိပါတယ်အထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်လင်းဖယ်ရှားမှုအဆင့်ထိကျူးလွန်ခဲ့တဲ့လုပ်ရက်တွေကြောင့်ဖြစ်ပါတယ်။ဒီအချက်တွေဟာမြန်မာနိုင်ငံကို CPCS စရင်တဲမှာဆက်လက်ထည့်သွင်းဖို့အဓိကအကြောင်းရင်းတွေဖြစ်ပါတယ်။
ဒါကြောင့်2019ခုနှစ်အစည်းအဝေးစာမှာမြန်မာနိုင်ငံကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုထိပြစ်မှုကျူးလွန်သူတွေကို ICJ နိုင်ငံတကာတရားရုံးတင်စစ်ဆေးနိုင်ရေးအမေရိကန်အစိုးရအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ Yusuf ကအကြံပေးထားကြောင်း Gail Machine ကပြောပါတယ
် Another recommendation is certainly to continue support evidence and efforts of people to collect evidence. ဒီလိုကြောင့်တက်တဲ့
အထောက်အထားအချက်လက်တွေစုဆောင်ရယူမှုကိုဆက်ပြီးလှုပ်ဆောင်ဖို့ပြည်မှုကျူးလွန်သူတွေကိုအသေးအချာအပြစ်ပေးအရေးယူနိုင်ရေးတက်တဲ့အထောက်အထားတွေစုဆောင်ဖို့ကြိုးပမ်းအားထုတ်နေတဲ့လူတွေကိုအကူအညီပေးဖို့ဒဏ်ခတ်အရေးယူမှုတွေချမှတ်ဖို့အစိုးရနဲ့စစ်တပ်ကတာဝန်ရှိသူတွေရောတီးခြားအဖွဲ့အစည်းတွေကတာဝန်ရှိသူတွေကိုပါအရေးယူနိုင်ရေးကုလသမဂ္ဂနဲ့ပူးပေါင်းပြီးခုံရုံးဖွဲ့ပြီး ICJ International Court of Justice နိုင်ငံတကာတရားရုံးတင်နိုင်ရေးကြိုးပမ်းအားထုတ်ဖို့ဒီလိုလှုပ်ဆောင်ဖို့အကြံပြုရတာကလည်းမြန်မာဆွေရကိုယ်တိုင်တရားမျှတမှုရအောင်ဆောင်ရွက်နိုင်မှာမဟုတ်လို့ပါဒီလိုရက်ဆက်ချမ်းချုပ်မှုနဲ့ပတ်သက်တဲ့အခြေအနေတချို့အတွေ့တရားမျှတမှုရရေးနိုင်ငံတကာအနေနဲ့ဝိုင်းဝန်းဆောင်ရွက်လာဖို့လည်းဖြစ်ပါတယ်
နောက်ထပ်အရေးပါတဲ့အကြံပြုချက်တစ်ခုအဖြစ်2016ခုနှစ်အောက်တိုဘာလကသမ္မတအိုဘားမားလက်ထက်ရုပ်သိမ်းခဲ့တဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရဲ့အရေးပေါ်အက်ဥပဒေကိုပြန်ပြီးပြဋ္ဌာန်းဖို့ပါဝင်ကြောင်း Gail Machine ကပြောပါတယ်
We make these recommendations to the US government hoping that for example they might reinstate the international
ပြောလင်းချက်တွေရှိနေပါတယ်ဥပမာဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ချိုးဖောက်မှုကိုအဓိကထားပြီးမြန်မာနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ပြည်ထောင်စုအရေးပေါ်အဲ့ဥပဒေကိုပြန်ပြီးပြဋ္ဌာန်းတာမျိုးပါအဲ့ဒီလိုပြဋ္ဌာန်းရမှာလဲဒီလိုရက်ဆက်လာတဲ့ကျူးလွန်မှုတွေဟာလူသားတို့အပေါ်ယာစဝိကျူးလွန်မှုမြောက်တဲ့အဆင့်ဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်တဲ့အဆင့်ထိရောက်နေတယ်ဆိုတာ အသေးအချာအတိတ်ပဲဖွင့်ဆိုသတ်မှတ်ဖို့လိုပါတယ်
တဖက်မှာလည်းမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးနဲ့ပတ်သက်တဲ့သီးခံစိတ်ကင်းမှုကိုတိုက်ချက်တာအားလုံးပါဝင်မှုနဲ့ခွဲခြားမှုပပျောက်ရေးတိုးမြင့်ဆောင်ရွက်တာစတာတွေမှာအကူအညီပေးရေးမြန်မာအစိုးရအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်သွားဖို့လေအမေရိကန်အစိုးရကိုအကြံပြုထားကြောင်း Gail Machine ကဆိုပါတယ်အထူးသဖြင့်လူမျိုးရေးဘာသာရေးမုန်တီးမှုပြန့်ပွားနေတဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖြစ်လာစေတဲ့ Social Media တွေကနေတဆင့်အမုန်တရားပွားများစေတာတွေကိုတိုက်ဖြတ်ဖို့မြန်မာအစိုးရနဲ့ပူးပေါင်းအကူအညီပေးရေးအရေးပါကြောင်း Gail Machine ကပြောပါတယ်